မေရိကန်လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ရလို့တားမြစ်တဲ့စီးရင်ထဲမှာ Huawei ကုမ္ပဏီကိုအမေရိကန်အစိုးရကထည့်သွင်းခဲ့ပြီးတဲ့နောက် Google ကုမ္ပဏီကလူသုံးများတဲ့ app တွေကို Huawei smartphone တွေထဲမှာအသုံးပြုဝင် license ကိုမေလ19ရက်နေ့ကရပ်ဆိုင်းလိုက်ပါတယ် Google ရဲ့ software hardware နဲ့ဤပညာအထောက်အကူအလုံး Huawei အသုံးပြုဝင် license ကို Google ကရပ်လိုက်တာပါဒါကြောင့် Android စနစ်သုံးဖုန်းတွေအတွက်လိုချင်တဲ့ app တွေကိုဝယ်ယူ download လုပ်နိုင်မယ် Google Play App Store အပါအဝင် Google ရဲ့ဝန်ဆောင်မှုတွေကို Huawei ဖုန်းတွေသုံးသူတွေအသုံးပြုလို့ရတော့မှာမဟုတ်ပါဘူးလက်ရှိအသုံးပြုနေကြတဲ့ Huawei ဖုန်းတွေအနေနဲ့ကတော့Google Play App Store ကနေရယူဝယ်ယူထားတဲ့ app တွေကိုဆက်ပြီးတော့ update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်ကြမှာပါဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android စနစ်အသစ်ကိုထုတ်ရင်တော့ Huawei ဖုန်းတွေမှာ Google Map လိုလမ်းပြမြေပုံ app Gmail ကိုအဆင်ပြေပြေသုံးနိုင်မဲ့ app ရုပ်ရှင်ဗီဒီယိုကြည့်နိုင်မဲ့ YouTube app လိုလူသုံးများတဲ့ Google ရဲ့ app တွေကို Huawei ဖုန်းသစ်တွေထဲမှာထည့်သွင်းအသုံးပြုလို့ရနိုင်တော့မှာမဟုတ်ပါဘူး Android ကိုအဓိကသုံးနေတဲ့ Huawei ဖုန်းတွေအနေနဲ့open source ဖြစ်တဲ့အတွက် Android operating system စနစ်တစ်ကိုတော့ဆက်သုံးချင်သုံးနိုင်ပေမဲ့သူနဲ့ပတ်သက်တဲ့ဤပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်ပေးတော့မှာမဟုတ်ပါဘူးလက်ရှိကမ္ဘာလက်ကင်ဖုန်းဈေးကွက်မှာ Samsung ပြီးရင်ဒုတိယနေရာရထားတဲ့ Huawei အတွက်ဒါဟာအတော်လေးထိခိုက်နိုင်တယ်လို့ဤပညာဈေးကွက်ဆိုင်ရာလေ့လာသူတွေကသုံးသပ်နေကြပါတယ်အထူးသဖြင့် Google App တွေကိုအသုံးများတဲ့ဥရောပမှာ Huawei ရဲ့စီးပွားရေးအတော်လေးထိခိုက်မယ်လို့ခန့်မှန်းနေကြတာပါမြန်မာနိုင်ငံမှာလဲ Huawei smartphone တွေကအယောင်အသွက်ဆုံးဖုန်းတွေထဲမှာပါပါတယ်။လက်ကင်ဖုန်းဈေးကွက်ထဲမှာလက်ရှိအယောင်အဆုံးနံပါတ်1နေရာမှာ Huawei ရှိတယ်လို့မြန်မာနိုင်ငံအနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုပြီဆိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့အနေနဲ့အကုန်လုံးကိုပြန်ပြီးတော့ comparison ရှင်းကြည့်တဲ့အခါကျတကယ်တမ်းတော့ရောင်းကအကောင်းဆုံးကအခုချိန်ကြီးကတော့ Samsung ဖြစ်နေတော့ပဲရှိပါသေးတယ်။ဒါပေမဲ့အခုဒီနှစ်ပိုင်းမှာတော့ Huawei ရဲ့အကြောင်းအားကျွန်တော်တို့ကအရန်ပို့ပြီးတော့တက်လာတယ်ပေါ့နော်။အဲ့တော့ဒုတိယ level လောက်မှာလိုက်လာတဲ့သဘောရှိပါတယ်အမ။
အဲ့တော့ smartphone ဝယ်တဲ့သူတွေပေါ့နော်။အဓိကအပြင် Huawei ဖုန်းဝယ်တဲ့သူတွေကဖုန်းထဲမှာဘယ်လိုမျိုး app ပါတာကိုအဓိကကြည့်ပြီးတော့ဝယ်တယ်လို့ရောပြောလို့ရလဲရှင့
်။သူတို့ကတော့တကယ်တမ်းကျတော့အမကျွန်တော်တို့နိုင်ငံအနေနဲ့ကိုရှင်းကြည့်တဲ့အခါကျတော့ဒီ Huawei ကိုသူတို့မြင်တဲ့အမြင်နှစ်မျိုးရှိတာပေါ့အမ။ပထမတစ်မျိုးကတော့ဒီဈေးနှုန်းတက်တာတဲ့အနေနဲ့ဝယ်တာတစ်ခုရှိတယ်။အခုနောက်ပိုင်းကျတော့သူက Huawei ကသူ့ရဲ့ technology ရလဲပြောင်းလိုက်တဲ့အခါကျတော့ဒီအမြင့်ဖုန်းလို့ခေါ်တာပေါ့ကျွန်တော်တို့ကဒီ high end ဖုန်း high end မှာပါဆိုတာတကယ်ကို class အမြင့်တွေကိုင်လို့ရတဲ့ဖုန်းတွေကိုပြန်ထုတ်လာတဲ့အခါကျတော့လူတွေကပြန်စဉ်းစားတဲ့အခါမှာပါသူတို့တွေရဲ့ camera ရဲ့ကောင်းတဲ့အချက်တွေ feature တွေပို့ပြီးတော့စုံလာတဲ့ဟိုကိစ္စတွေပေါ့အခုတည်ပြီးတော့သူကဝယ်ပါတယ်ခင်ဗျာဟို app နဲ့တွက်တဲ့ရင်တော့သူကနောက်ပိုင်းကျမှပဲလူတွေကဒီငကူရဲ့ပါတဲ့ app တွေဆိုင်သူကနောက်မှသာဒီ Google Play Store တို့ဘာလို့ကနေ download ဆွဲချပြီးတော့မှဟိုပို့ပြီးတော့မှ install လုပ်ကြတာပို့ပြီးတော့များပါတယ်ခင်ဗျအဲ့လိုရှိပါတယ်ခင်ဗျဟုတ်ကဲ့
ခုတော့ဒီ Google ကသူ့ရဲ့ဒီ app တွေပေါ့ခုနပြောတဲ့ဒီ Google Play Store ကနေဝယ်ရတဲ့ app တွေယူရတဲ့ app တွေနောက်တစ်ခုကသူတို့ဒီ pre install app တွေဟို Google Map တို့ Gmail တို့ YouTube တို့လိုမျိုး app တွေကိုနောက်ဆိုရင် Huawei ဖုန်းတွေထဲမှာသုံးခွင့်မပေးတော့ဘူးပေါ့လေဆိုတော့အဲ့လိုမျိုးလုံးလိုက်တဲ့အတွက်ကြောင့်မို့လို
့
ဟို Huawei ဖုန်းတွေရဲ့အယောင်ပိုင်းမှာရောဘယ်လောက်ထိခိုက်သွားနိုင်တယ်လို့တွက်နိုင်ပါလဲရှင့်
ဝယ်ပြီးသား user တွေအနေနဲ့ Play Store ကနေစပြီးတော့ app ကြုတ်ချင်တဲ့ခံမိပါတယ်သူတို့အခက်အခဲစပြီးတော့ရှိလာနိုင်ပြီပေါ့ဒါမှမဟုတ်အခုလောလောဆယ်မှာကတော့ 3 month spending လည်းကျွန်တော်တို့ရထားတယ်လို့လည်းကျွန်တော်တို့တည်ကြားထားတယ်ပေါ့နော်ကြားထားတဲ့အခါကျတော့ဒီချက်ချင်းတော့ effect ကိုမဖြစ်နိုင်ဘူးလို့ထင်တာပေါ့လေနောက်တစ်ခုကဘာလဲဆိုတော့ဒီ operation system ကို upgrade လုပ်တာခေးရင်းတဲ့ကိစ္စရှိနေနောက်တစ်ခုကဘာလဲဆိုတော့သူတို့လိုချင်တဲ့ application တွေပေါ့ဒီ Google Store မှာထပ်ပြီးရှာဖို့အတွက်ကိုခေးရင်းတဲ့ဥစ္စာမျိုးရှိတယ်ဆိုတော့ဒီ Huawei ဖုန်းကင်တဲ့ user တွေရဲ့ 50% လောက်ကတော့ဒီဟာကို impact ဖြစ်နိုင်သွားတယ်ခင်ဗျာနောက်ဆုံးသူကဟိုတခြား 50% ကတော့ကျွန်တော်တို့ဒီမှာဘယ်လိုလဲဆိုတော့၃၀လို့ပြောနေတယ်လေ user ရဲ့အနေထားရဟိုဒီလိုဟိုတက်တာလို့ပဲ၃၀သဘောရှိတယ်ဒီ application ပေါ်မှာတိတ်ပြီးတော့ crazy ဖြစ်တဲ့ဟာမျိုးကမရှိတာမျိုးလည်းရှိတာပေါ့လေ
၃၀သူတွေကတော့လေခုနပြောသလိုထိခိုက်မယ်ဒါပေမဲ့အဓိကဒီဖုန်းရောင်းနေပေါ့နော်ကိုပြီးဆိုတော့လိုမျိုးဖုန်းရောင်းနေတဲ့သူတွေအတွက်ကဘယ်လောက်ထိတာထိခိုက်သွားနိုင်မယ်လို့ရောပြောနိုင်ပါလဲရှင့
်ဟိုအဲ့ဒီဟာအနေနဲ့ကြည့်မယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အရန်တော့ထိခိုက်မယ်လို့မထင်ဘူးအဲ့လိုဆိုလေဟိုကျွန်တော်တို့တရုတ်ဖုန်းပဲပြောလိုက်ပြောကြပါတော့လေဒီ China က production လုပ်တဲ့ဖုန်းတွေမှာဆိုတော့တခြားကျွန်တော်ကဒီ Xiaomi ဆိုတဲ့ဟာမျိုးရှိတယ်။နောက် Oppo ဆိုတာရှိတယ် Vivo ဆိုတာလည်းရှိတယ်။အမှသူတို့ရဲ့ market share ကလည်းကျွန်တော် Huawei နဲ့အမျိုးမတိတ်မရင်းကိုအပြိုင်လာနေကြတာပေါ့လေ။အဲ့ဒီခါကျတော့သူကပြောဆိုသူတွေကဒီဟာမှမရမ်းမနေဖြစ်ရမယ်ဆိုတဲ့ဟာမျိုးတော့လူတွေရဲ့စိတ်ထဲမှာတော့မရှိဘူးဗျာ။မရှိတဲ့အခါကျတော့ဒီကိစ္စမှာဟို Huawei မလိုချင်ဘူးတခြားပေါ့လေဒီ Oppo တို့ Vivo တို့ strike ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့အရင် impact ဖြစ်နေလို့ယူဆထားပါဘူးခင်ဗျာအဲ့လိုမျိုးပါလေ
မြန်မာနိုင်ငံအနည်းဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်ဆိုးထွန်းဖြစ်ပါတယ်။လက်ရှိ Huawei smartphone နဲ့ tablet computer သုံးတဲ့သူတွေအားလုံးအတွက်ရောကမ္ဘာတဝန်းဈေးကွက်တွေထဲရောက်နေတဲ့ Huawei ပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ Huawei ကထုတ်ပြန်ထားပါတယ်။ Huawei လိုပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ America အစိုးရကပြောပြီးတားမြစ်ကန့်သတ်မှုတွေကိုလုပ်နေတာဖြစ်တယ်လို့ America အစိုးရနဲ့တရုတ်အစိုးရကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေချိန်မှာ Huawei ကုမ္ပဏီကိုပြစ်မှတ်ထားတာဖြစ်တယ်လို့ကြွမ်းကျင်သူတော်တော်များများကမြင်နေကြပါတယ်။တကယ်တော့ Huawei ပစ္စည်းတွေကိုမသုံးရလို့တားမြစ်လိုက်တဲ့အတွက်ထိခိုက်တဲ့အထက်မှာ American လုပ်ငန်းတွေလည်းပါပါတယ်။ Huawei smartphone တွေလုတ်ဖို့လိုအပ်တဲ့ hardware ပစ္စည်းတွေ microchip တွေကိုနိုင်ငံခြားကုမ္ပဏီတွေအထူးသဖြင့် American ကုမ္ပဏီတွေဖြစ်တဲ့ Intel, Qualcomm နဲ့ Broadcom စတဲ့ chip ထုတ်လုပ်တဲ့လုပ်ငန်းတွေစီကနေဝယ်နေရတာပါ။ဒါကြောင့် Huawei အပေါ်ကန့်သတ်မှုတွေကို American အစိုးရကမေလ20ရက်နေ့မှာရပ်ပေါင်း90 short port ပေးခဲ့တာဖြစ်တယ်လို့ဤပညာဆိုင်ရာလေ့လာသူတွေကသုံးသပ်နေပါတယ်။ 5G မြန်နှုန်းမြင့် Internet ကွန်ရက်ဖြတ်တဲ့နေရာမှာရှေ့တန်းရောက်နေတဲ့ Huawei ကတော့သူတို့ဘက်ကဒီလိုအခြေအနေမျိုးတွေဖြစ်လာမှာကိုကြိုတွက်ထားတဲ့အတွက်ပြင်ဆင်မှုတွေအပြည့်အဝလုပ်ထားတယ်လို့ Huawei ကုမ္ပဏီတည်ထောင်သူRan Chan Fei ကတုံ့ပြန်ခဲ့ပါတယ်။ American ဟာ Huawei ရဲ့အားကောင်းခိုင်မာမှုကို short တွက်တာဖြစ်တဲ့ကမ္ဘာမှာထိတ်တန့်ဖြစ်အောင်လုပ်နေတဲ့နေရာမှာ American ရဲ့ပဋိပက္ခတွေဖြစ်မှာကိုကြိုတွက်ထားပြီးသားဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။အစိုးရရဲ့တားမြစ်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google ကုမ္ပဏီကပြောပြီး Huawei ဖုန်းတွေမှာ Android စနစ်နဲ့ App တွေအသုံးပြုခွင့် license ကိုရလိုက်တဲ့အတွက် Android စနစ်သုံးနေကြတဲ့တခြား smartphone ထုတ်လုပ်နေကြသူတွေအနေနဲ့က Operating System စနစ်အတွက်Google ရဲ့ Android စနစ်ကိုအဓိကအားကိုးစရာမလိုတဲ့တခြားနည်းလမ်းတွေရှာဖို့အလေးအနက်စဉ်းစားစရာဖြစ်လာနေပါတယ်ရှင်။